အစ္စရေးဆိုရာဖာမြို့ကိုအကန့်အသတ်နဲ့ထိုးစစ်ကြောင်းနေရပြောင်းရွှေ့ခဲ့ရတဲ့ထောင်းတောင်းချီတဲ့ပါလက်စတိုင်းနာတွေစီစာနာရိတ်ခါနဲ့အခြားအခြေခံလိုအပ်ချက်တွေပေးပို့ဖို့ခက်ခဲနေတယ်လို့ AP သတင်းမှာဖော်ပြပါတယ်။ကာဇာဒေသတောင်ပိုင်းရာဖာမြို့အနီးကအဓိကအလန်းဆုံတစ်ခုကိုလည်းပိတ်ထားတာသတင်းတစ်ပတ်ကျော်လာပါပြီ။ပြည်ခဲ့တဲ့တစ်ပတ်အတွင်းနှစ်ရပြောင်းရွှေ့ရတဲ့ပါလက်စတိုင်းပြည်သူ 36,000 ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်စင်ရင်မစခင်ကရာဖာမြို့မှာခလုံးနေတဲ့ပါလက်စတိုင်းနာသေတ္တမ 3,000 လောက်ရှိပါတယ်။အများစုကတိုက်ပွဲတွေနဲ့ဝေးရတခြားနေရာတွေစီသိမ်းရှောင်သွားပါပြီးရှင်လင်းမြေနယ်မြေဖြစ်အစ္စရေးတို့ကပြောဆိုထားတဲ့ဂါဇာဒေသထက်ကအပြည့်စီဆုံးနေရာတွေမှာဟာမတ်စ်တို့ပြန်ပြီးတော့စုဖွဲ့နေပေမဲ့လို့ရာဖာမြို့ကိုဟာမတ်စ်တို့ရဲ့နောက်ဆုံးအမခံတဲ့မြေဖြစ်အစ္စရေးတို့ကပုံဖော်ပြောဆိုနေတာပါ။ရာဖာကိုထိုးစစ်ဆင်တိုက်ခိုက်ရင်အရသားတွေအတွက်ကြီးမားတဲ့ဘေးဒုက္ခတွေပေါ်ပေါက်လာမယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတို့ကသတိပေးနေတဲ့ကြားမှာပဲအစ္စရေးကဟာမတ်စ်ရဲ့နောက်ဆုံးအမခံနဲ့မြေဆိုပြီးတော့စစ်ဆင်ရေးတွေဆက်လုပ်နေတာဖြစ်ပါတယ်။